ခိုင်ပြည်နယ်တွင်မတည်ငြိမ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေကလူနည်းစုဖြစ်တဲ့ဟိန္ဒူဒုက္ခသည်တွေကတော့ဌာနေပြည်နယ်အတွက်စိတ်အားထက်သန်နေကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံကထွက်ပြေးလာသူက6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရဒီလကုန်ပိုင်းကဆက်လို့ဒုက္ခသည်တွေပြန်ပို့နိုင်ရေးဘင်္ဂလားဒေ့ရှ်ကလိုလားနေတာဖြစ်ပါတယ်။တင်ဆောင်နေရသူဟိန္ဒူဒုက္ခသည်မိုနူဘာလာကအခုလိုပြောပါတယ
်ဘဆာလာစင်ကိုခတရာစင်ကူရာစင်သာသူဒီယံဘီဒာဒီမေဂင်ဘလာစီသာဖရဒါစီ
အင်ယောချန်ယောအိမ်မွေးတိရစ္ဆာန်တွေရောအကုန်လုံးကိုဗမာပြည်မှာချမ်းခဲ့ရတာပါအသက်ပြီးဆောင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရတာဖြစ်ပေမဲ့ပစ္စည်းတွေလည်းပြန်ရမယ်လွတ်လွတ်လပ်လပ်လည်းသွားခွင့်လာခွင့်ရမယ်ဆိုရင်ပြန်ကျင်တယ်လို့ပြောဆိုခဲ့တာပါဟိန္ဒူဒုက္ခသည်တချို့ကတော့အထုပ်အပိုးတွေတောင်ပြင်ထားကြပါပြီ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရသူအများစုဖြစ်တဲ့ရိုဟင်ဂျာမွတ်စလင်တွေကတော့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဌာနကိုပြန်မဲ့အစားဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းမှာပဲနေမယ်လို့ပြောဆိုနေကြပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒုက္ခသည်တသိန်းရဲ့အစည်းအဝေးတွေကိုမြန်မာအစိုးရထံကိုပြီးခဲ့တဲ့လကပေးပို့ထားပါတယ်။အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့ကုလသမဂ္ဂကတော့ဒုက္ခသည်တွေဘက်ကလူလူလားလားရှိမှဌာနေပြန်ပို့တင်တယ်လို့ပြောဆိုနေကြပါတယ်။လောလောဆယ်မှာတော့ဟိန္ဒူဒုက္ခသည်900လောက်ဌာနေပြန်လိုချောင်းပြောဆိုထားပါတယ်ရှင်။